VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်မတ်လ13ရက်ကြာသပတေးနေ့နဲ့ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။လိုင်းဒိုမီတာ24 kHz 12123ည၊လိုင်းဒိုမီတာ32 kHz 9325၊လိုင်းဒိုမီတာ39 kHz 9525တို့ကနေဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြားကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီး Fish Out Water ဆိုတဲ့အီဒီယန်သုံးမိနစ်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြပါပါ။အဲဒီနောက်မြမမီဒီယာအခြေအနေကြောင်းဆွေးနွေးထားတဲ့မြမအရေးသုံးသပ်ချက်နဲ့အတူသူယုံကြည်ရာကန္တာကိုလည်းနှားဆင်ကြရဖို့ရှိပါရဲ့ရှင်။ဒီလိုအစီအစဉ်တွေကမှစောင်းပါရှင်ရဲ့မူလအာဘောမပြတ်ကောက်နှုတ်စူးစီးထားတဲ့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်အကြောင်းတွေကိုတော့ဥကျော်စန္တာနဲ့အတူမတ်အင်ချင်းနိုင်တို့ကတင်ဆက်ပေးပါမယ်ရှင်
။မြန်မာနိုင်ငံရွေးကောက်ပွဲသဘေးနဲ့ဒီမိုကရေစီဆိုတဲ့ခေါင်းစဉ်နဲ့ David Steinberg ရေးသားထားတဲ့စောင်းပါကို asiatimes.com ကထုတ်လွှင့်တင်ပြလိုပါရယ်မြန်မာနိုင်ငံမှာဆင်ဆာဖြတ်တောက်မှုကိုယူသိမ်းလိုက်တဲ့အတွက်သတင်းလွတ်လပ်မှုအခြေအနေတိုးတက်လာပြီးမဲ့ယုံရခက်မယုံရခက်ကောလာဟလတွေကရှိနေစေလို့စရည်ပြီးတော့2008ဖွဲ့စည်းပုံတွေကသမ္မတအီဂျင်သတ်မှတ်ချက်ကိုမပြင်းရင်တောင်ဆန်းစုကြည်ကရွေးကောက်ပွဲကိုသတိမှောက်မယ်လို့သတင်းတွေထွက်နေတဲ့အကြောင်းရေးပါရယ်တောင်ဆန်းစုကြည်ဟာပြည်ပခီးစဉ်တွေမှာသမ္မတဖြစ်နိုင်အောင်ဖွဲ့စည်းပုံကိုပြင်ဆင်ရေးကိုထောက်ခံမှုရှာခဲ့ပါတယ်တဲ့တကယ်လည်းဒီဖွဲ့စည်းပုံကြောင့်တောင်ဆန်းစုကြည်သမ္မတဖြစ်မလာခဲ့ဘူးဆိုရင်နိုင်ငံတကာကမကျေနပ်တဲ့နေပေါ်ထွက်လာမှာပါအထူးသဖြင့်အမေရိကန်ပြည်ထောင်စုကပေါ်ထွက်လာပါလိမ့်မယ်ဒါပေမဲ့လည်းဒီမကျေနပ်မှုကဘယ်လောက်ထိပြင်းထန်မလဲဖွဲ့စည်းပုံမှာဒီအချက်ကလွယ်ပြီးကျန်တဲ့ရွေးကောက်ပွဲတစ်ခုလုံးဟာလွတ်လပ်ပြီးတရားမျှတနိုင်မယ်ဆိုရင်ဘယ်လိုလုပ်မလဲဆိုတာဟာအမေရိကန်ပြည်ထောင်စုအတွက်အရေးကြီးတဲ့အဆုံးဖြတ်တရားဖြစ်ပါတယ်တဲ့ရွေးကောက်ပွဲကိုသတိမှောက်မယ်ဆိုရင်ဒါဟာမှန်ကန်တဲ့တိုင်းပြည်အတွက်အကျိုးရှိတယ်ပါတီအတွက်အကျိုးရှိတယ်ဒီမိုကရေစီစစ်တိုးတက်ရေးအတွက်အထောက်အကူဖြစ်တယ်လို့ဆိုနိုင်ပါမလားတဲ့ NLD အတွက်လည်းဗေကျဏ္ဍပြဿနာဖြစ်ပါတယ်တဲ့တကယ်လို့ NLD သာ2015ရွေးကောက်ပွဲကိုသတိမှောက်မယ်ဆိုရင်လက်ရှိအစိုးရဟာဒီရွေးကောက်ပွဲမှာသူတို့နိုင်မယ်ဆိုတာသေချာသွားပြီဖြစ်တဲ့အတွက်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတအောင်လွယ်လင်းတကူလုပ်ပြနိုင်မှာသေချာပါတယ်တဲ့ဒီလိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ခဲ့ရင်နိုင်ငံတကာလက်ခံသွားမယ်အစိုးရဟာ legitimacy ရသွားမှာဖြစ်ပါတယ်။ဒါဆိုရင် NLD ကစင်ခေါ်လို့မရနိုင်တော့ဘူးလို့သူဆိုပါတယ်။ဒီရွေးကောက်ပွဲမှာ NLD နဲ့အတိုက်ခံအားလုံးတိုင်းသားမဟာမိတ်တွေအားလုံးပါဝင်ခြင်းဟာမြန်မာဒီမိုကရေစီဖြစ်စဉ်တိုးတက်မှုတရားဖြစ်ပါတယ်။ဖွဲ့စည်းပုံကိုလည်းပုံမူကြပြန့်ပွင့်လင်းအောင်ပြုပြင်ဖို့တော့လိုအပ်ပါတယ်။အဲစစ်တပ်အနေနဲ့အရသာကြီးစုမှုဟာမနှိမ့်မြို့စရာကြောက်စရာမဟုတ်ဘူးဆိုတာကိုသဘောပေါက်လာတာနဲ့အမျှဒီဖွဲ့စည်းပုံကိုပြင်းစင်လာနိုင်မှာဖြစ်တယ်လို့យេតាအဆုံးသတ်ထားပါတယ်ခင်ဗျာ
မြန်မာပြည်မှာနယ်စပ်ဂိတ်တွေပိတ်လိုက်တဲ့အတွက်မြန်မာပြည်နယ်စပ်ကနတ်ဖလုံနဲ့တမူးမြို့တွေစီအယောင်းဝယ်နဲ့ရောက်လာကြတဲ့နိုင်ငံသားကုန်တွေတွေဟာအခုလိုအပြောင်းလဲပေါ်မှာအခြေခံပြီးဖြစ်လာတဲ့အခြေအနေတွေနဲ့ပတ်သက်လို့နှိမ့်ချပြောရွှေမှုမရကြပါဘူးဥတ္တပရာဒက်ရှ်နဲ့မွန်ဘိုင်းကကုန်တွေနှစ်ယောက်ဟာဖေဗူအရီလ17ရက်နေ့မှာနယ်စပ်ဂိတ်နဲ့မိုင်20လောက်အကွာမှာရှိတဲ့တမူးမြို့မှာပြန်ပေးဆွဲခံရတယ်လို့ယူဆခဲ့ကြပြီးသတင်းပတ်တွေအတော်ကြာမှလူမျိုးစုကျေးရွာတစ်ခုနားမှာခုတ်ထစ်ခံထားရပြီးပုတ်ပွားနေတဲ့အလောင်းတွေကိုတွေ့ခဲ့ကြရတာပါမြမဆိုးရကအခုထိလူသက်သမားပေါ်အောင်မဆောင်ရွက်ပေးတဲ့အတွက်အိန္ဒိယနိုင်ငံဘက်ကနယ်စပ်ဂိတ်ကိုပိတ်လိုက်ကြပါတယ်တနင်္ဂနွေနေ့ကတော့မြမနဲ့မဏိပူခေါင်းဆောင်တွေတွေ့ဆုံခဲ့ကြပြီးနယ်စပ်ဂိတ်ကိုပြန်ဖွင့်လိုက်တယ်ဆိုရင်ပဲအိန္ဒိယကုန်တယ်တွေဟာနတ်ဖလုံနဲ့တမူးမျိုးတွေကိုကုန်ပစ္စည်းဝယ်ဖို့အပြည့်အလွှားရောက်လာကြပါတယ်။ကုန်လိုချင်လို့သာမြန်မာပြည်ကိုသွားကြရပေမယ့်အချိန်မရွေးလက်တယ်မပေါ်ဘဲအသက်ခံရမှာကိုတော့ကြောက်နေကြတဲ့အကြောင်းအိန္ဒိယကုန်တယ်တွေက The Hindu သတင်းစာကိုပြောပါတယ်။အခုလိုအစိုးရကလူတက်မှုပေါ်အောင်မဖော်နိုင်တဲ့အတွက်နောက်ထပ်ရာဇဝတ်မှုတွေပိုပြီးကျူးလွန်လာကြမှာမျိုးကိုသူတို့ကစိုးရိမ်နေကြတာပါ။အပြည့်စုံကတော့မက်လ12ရက်နေ့ထုတ် The Hindu Online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်
။ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကနေအခုတခါတော့အင်္ဂလိပ်စာလေ့လာကြရအောင်ပါရှင်။ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်စာလုံးပေါင်းက a ကတခုဒီနေရာမှာတကောင် fish fish ကတော့ငါ out out adverb kriya vititana ko of of preposition wi be ne twet thun thar de out of ka apin bet do lo long gao de be ya pi w a t e r water ga ro to ra shi mya ti pi phit de tai ye so ro zakwai thun ye thai yai de be ga ro ye apin bet ko yauk ni de nga de kaung bo ye de ma tet shin ne nga ga ye apin bet ko yauk ni de so yin be lo ni mle so ra to ra shi mya sin sa be ji nai ma de idiom tbo ga le di tai ma be lu tu u ni ne ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲနေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီသုံးနေပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I felt like a fish out of water at our boss's partyThere were a lot of rich people there, and I'm just an ordinary guy.
Chino siya ye pati ma niya thaya khelai da bya. Edi ma lu chan da rui ato mi miya la cha de. Chino ga ro tamman lu tu ba be bya lo dewe ya ba de. U ma go nao dkhao na sin ji cha ya ang.
I felt like a fish out of water at our boss's party. There were a lot of rich people there.And I'm just an ordinary guy.
Go yon in a bawinjin, go got say nede. Nea tanya kennede, suing, idiom atunya, belubiomle.
A fish out of water.
Lupiolu ya body. Eragaro, digrimine, timpia giri, idiom atome, pipari.
American style neke English tenganzago, dollar la dance season, pocha pigaraba, a cusabiro.ဥကျော်ဇန်တားရဲ့မြမရေးတုံတက်ချက်ကိုထုတ်လွှင့်ပါမယ်ရှင်ဒီသတင်းပတ်မြမမျက်မှောက်ရေးရာအစီအစဉ်မှာ ARD သတင်းစာအယ်ဒီတာချုပ်ဦးအောင်စောနဲ့ VOA မြမသတင်းစာအယ်ဒီတာဥကျော်ဇန်တားတို့ကမြမနိုင်ငံအတွင်းဝင်ရောက်လုက္ကိုင်နေတဲ့ ARD သတင်းစာလုပ်ငန်းခြေအနေမြမသတင်းလွတ်လပ်ခွင့်နဲ့နိုင်ငံရေးအပြောင်းအလဲရှေ့အလားအလာတွေကိုတုံတက်ဆွေးနွေးတင်ပြထားပါတယ်ရှင်
ကျွန်တော်ပထမဆုံးမေးချင်တာကမြန်မာနိုင်ငံပြည်တွင်းမှာရောအရာဝတီအောင်စော်ကိုဘယ်လောက်အသိမှတ်ပြုခြင်းခံရတယ်လို့ယူဆပါလဲခင်ဗျာ
ကျွန်တော်တို့ကထုတ်လုပ်တဲ့ဒီ news တွေ analysis တွေ editor အဘော်တွေကိုဖတ်တဲ့သူတွေအဲပိုပြီးများလာတာကိုတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ပုံမှာယုံကြည်မှုရှိတယ်ဆိုတာကိုတော့ကျွန်တော်မပြောလို့ရပါတယ
်အခုကမြန်မာပြည်ကအာဏာပိုင်ရဲ့သဘောထားရောကောင်စော်တို့ပြည်ပမှာအခြေစိုက်ခဲ့ရုံကတော့အာဏာပိုင်တချို့ကနာမည်နဲ့ကိုဖော်ထုတ်ပြီးတော့မယုံနဲ့မဖတ်နဲ့လို့ပြောရဲဆိုတာကြားခဲ့ဖို့ပါတယ်အခုပြည်တွင်းရောက်လာတဲ့အခါသူတို့ကဘယ်လိုသဘောထားပါလဲကောင်စော်တို့ရန်သူလိုမြင်နေတော့မယ်လို့ထင်တာကောင်စော
်အဲ့လိုမြင်ရပေးတာကျေးဇူးတင်ပါတယ်ဦးကျော်ဆန်းသာကျွန်တော်မြင်တာတော့ကျွန်တော်တို့မယုံနဲ့မဖတ်နဲ့လို့ပြောတဲ့အတွက်ကြောင့်လဲဂုဏ်ယူပါတယ်အဲ့လိုပြောလေကျွန်တော်တို့အတွက်ကောင်းလေပါပဲဆိုတော့ဟိုအထဲဝင်သွားတဲ့အခါကျတော့လဲကျွန်တော်ထင်ပါတယ်ဒီကျွန်တော်တို့မမျှော်လင့်ထားတဲ့သူတွေသူတို့တွေရဲ့အကြောင်းတွေကိုကျွန်တော်တို့နေပေါင်း20လောက်အပြင်မှာရေးလာခဲ့တဲ့သူတွေဗိုလ်ချုပ်ကြီးဟောင်းနေလက်ရှိတောင်းထမ်းဆောင်နေတဲ့သူတွေနိုင်ငံရေးသမားတွေကျွန်တော်အကုန်လုံးကိုဟိုဘက်ကဒီဘက်ကကျွန်တော်ပြုခွင့်ရပါတယ်စကားပြောခွင့်ရပါတယ်အဲသူတို့ AR ပေါ်မှာထားတဲ့အမြင်တွေဟာအဲသူတို့ရဲ့သဘောထားတွေသူတို့ဘယ်လိုမြင်နေဆိုတာပုံမှန်လည်းနေပြောတာရှိသလိုသူတို့လေးစားတယ်အဲဘယ်ဟာတွေသူတို့ကြိုက်တယ်ဘယ်ဟာတွေတော့သူတို့ဘယ်လိုမြင်နေဝေဖန်နေဆိုတဲ့ဟာတွေလည်းကျွန်တော်တို့ဒီဒီအစိုးရဘက်ကထိတ်တန့်ရရှိကြီးတွေမှာရောနောက်ပြီးတော့ပါလီမန်ထဲမှာဆိုရင်လည်းအဲဟိုအဲသူတို့ကဦးရှိမန်းတို့ကအဆောက်ပေါ့လေနော်ဦးခင်အောင်မြင့်ဆုံးပေါ့လေသူတို့တွေအကုန်လုံးကကျွန်တော်တို့ဖွင့်မယ်လည်းနေပြောကြတာရှိပါတယ်အဲ့တော့ကျွန်တော်ပုံမှာထားတဲ့ respect တော်ရှိတယ်ဆိုတာကိုလည်းတွေ့ရတယ်တစ်ဖက်မှာလည်း critical ဖြစ်တဲ့ media ဖြစ်တဲ့အတွက်ကြောင့်အဲ့ဒီပုံမှာရွံ့ကြောက်တဲ့ပုံစံမျိုးလေးရှိတာကိုလည်းတွေ့ရတယ်ဆိုတော့ကျွန်တော်တို့လုံးလုံးဟန်လေးတွေမှန်တယ်လို့ပဲကျွန်တော်ခံစားရပါတယ်တို့လောက်ကူကဒီနေ့တကယ်ချင်းဖြစ်တော်လဲပဲနောက်နေ့ကျရင်ကျွန်တော်တို့ရေးတဲ့တားရတဲ့ကြောင့်အဲရန်သူဖြစ်သွားတာတွေရှိပါတယ်သူတို့ဘက်ကနေပြီဆိုတော့ကျွန်တော်လောက်ကတော့ကျွန်တော်တို့လောက်ကိုကျွန်တော်တို့ဆက်တော့မှာဖြစ်ပါတယ
်အခုပြည်တွင်းမှာပြောင်းပြီးတော့မီဒီယာလုံခြုံရေးကိုလှုပ်လာတယ်ဆိုတော့ပြည်ပမှာလှုပ်ခဲတာနဲ့ဘာကွာသလဲအဲ့ဒါထက်ပိုပြီးတော့အဆင်ပြေချောမွေ့တယ်ထင်ပါသလားပိုပြီးတော့မျောလင်းထားတဲ့အခက်အခဲတွေများတွေ့ရတယ်ဆိုရင်လည်းပဲနည်းနည်းပြောပြပါဦး
ဟုတ်ကဲ့ခင်ဗျာဟိုမမျောလင့်ဘူးတော့မဟုတ်ဘူးမျောလင့်ထားတာတွေအများကြီးကြုံရပါတယ်လော်ဂျစ်စတစ်ပြဿနာတွေအခန်းကားတာကိစ္စတယ်လီဖုန်းအင်တာနက်တွေ င်တာနက်ဖြစ်တဲ့ကိစ္စအစဈေးတွေကြီးတဲ့ကိစ္စအစမော်နောက်ပြီးတော့ဒီ step တွေငှားတဲ့ခါကျရင်လည်းအဲ့ step တွေပေါ်မှာဒီ train လောက်ရတဲ့ကိစ္စတွေ scale ကိစ္စတွေ capacity ကိစ္စတွေအများကြီးကျွန်တော်တို့ဘက်ကသူတို့နဲ့ကျွန်တော်တို့နဲ့ share လောက်ရတဲ့ကိစ္စတွေအများကြီးရှိတဲ့ခါကျတော့လည်းကျွန်တော်တို့ data တွေက plus တွေလို့ပဲကျွန်တော်ခံစားရပါတယ်ဒါပေမဲ့ဟိုပြီးပမှာတော့ဝင်ဝင်မရပဲလောက်ခဲ့တဲ့ခါတုန်းကတော့ဒါ service ဆိုင်ကတနန်းတစ်ခုလောက်ရသူတို့မျိုးပေါ့လေအဲတုန်းကတော့မြန်မာပြည်ကိုကြည့်ပြီးရတာဟို black and white ပုံစံနဲ့ဖြူမဲပုံစံနဲ့ဒီမြန်မာပြည်ပြောင်းသွားတဲ့ကာလတကားဖွင့်မိကာလမှာအထက်ရောက်သွားပြီးတော့ရမန်ကသွားပြီးတော့အထက်ရနေပြီးတင်းနေယူကိုယ်တိုင်တွေ့ပြီးရေးရတဲ့ခါကျတော့လည်း service ဆိုင်ကမဟုတ်တော့မဲလက်တွေ့အာတင်ယူရေးသားပုံစံဖြစ်တဲ့နဲ့ပို့ပြီးတော့လည်းအားနှစ်ချမ်းမျိုးကျွန်တော်တို့ရှိရရှိပါတယ်ဆိုတော့ဒါမဲ့အခက်ခဲတွေကတော့ကျွန်တော်တို့အများကြီးပဲရှိပါနေတယ် challenge တွေအများကြီးကြာမှာတည်း security ပြဿနာတွေ protection ပြဿနာတွေအာဏာပိုင်းနဲ့ဆက်ဆံတဲ့ကိစ္စတွေနော်ပြဿနာဖြစ်နေတဲ့နေရာတွေ information access မရတဲ့ကိစ္စတွေနော်ဟိုလွယ်မယောနဲ့ခံရတဲ့ကိစ္စတွေအများကြီးပါပဲဆိုတော့အဲ့ဒါတွေကိုတော့ကျွန်တော်ထင်တယ်ကြော်ဖြတ်အောင်မှာအများကြီးခြံသေးတယ်တော့ထင်ပါတယ
်တင်းကြီးမှာပြည်ပကိုပြန်ရောက်သွားနိုင်တဲ့အချိန်လေးပြည်တွင်းကထိုးဝှက်နှုတ်ပြီးတော့ပြည်ပကိုပြန်ပြီးတော့ထွက်ရမယ့်အချိန်တွေမျိုးတော့မရောက်နိုင်တော့ဘူးထင်ပါတယ်နော
်ဦးကျော်သားကအဲ့ဒီမိကုံးကိုမေးတာကောင်းပါတယ်ကျွန်တော်ထင်တယ်အာဦးကျော်သားကတော့ဘယ်လိုထင်လဲတော့ကျွန်တော်မသိဘူးကျွန်တော်တို့မြင်တာကတော့လေဒီဒါကြောင့်လည်းကျွန်တော်တို့ကအဲတချို့ဆိုရင်ရုံးငန်းတွေကိုပြင်မထားရတယ်အဲအထက်မှာ branch office စမ်းကြည့်နေတာပေါ့အနေထားဘယ်လိုရှိမလဲဆိုအနေထားနဲ့မငြိမ်ဘူးဖြစ်နေတာပေါ့ကျွန်တော်တကယ်တော့ပြောသလိုပေါ့လေမြန်မာပြည်သွားတဲ့ခါကျဘယ်နေရာဘက်ကန်ကြည့်လဲကန်ကြည့်လဲအရန်ကိုအကဲဆက်တယ်တဲ့အရန်ကို fragile ဖြစ်တယ်အရန်ကိုအာစောနေသေးတဲ့ကာလတစ်ခုဖြစ်တယ်ဆိုတော့ဘယ်နေရာသွားနေတယ်ကျွန်တော်တို့မသိသေးဘူး။အရင်တော့နှစ်လောက်ကမြန်မာပြည်စောက်ပွင်တော့ညီကိုမသိတသိလို့ကျွန်တော်တို့ပြောကြတယ်။ကျွန်တော်တို့ညီကိုမသိတသိတဲ့ပူဆိုးတဲ့ကာလတခုပြန်ရောက်နေတဲ့တော့ပြန်ပြီးခံစားရတယ်ဒီနေ့ဒီအချိန်။ဆိုတဲ့အခါကျတော့ကျွန်တော်တို့ကဟို backup plan တွေကတော့အလုံးဆွဲကြတာပဲ။မီဒီယာတခုလည်းမဟုတ်ကျွန်တော်ထင်တယ်တခြားအဖွဲ့အစည်းတွေရောတိုင်းသားအဖွဲ့တွေရော human rights လုပ်နေတဲ့အဖွဲ့တွေရောမြန်မာပြည်ကိုကောင်းတော်မြင်နေတဲ့ဒီ America မှာရှိတဲ့အဖွဲ့အစည်းတွေတော့မှဒီနေ့ဒီအချိန်ကာလမှာတော့အချိန်တွေကမတည်ကြဘူးဖြစ်နေတယ်ဒါကြောင့်သူတို့တွေအနေနဲ့တော့ backup plan တွေ backup strategy တွေရှိတဲ့နေဆိုတော့အလုံးပြောနေတဲ့ကာလလည်းဖြစ်ပါတယ်ဆိုတဲ့ခါကျတော့ခုနမေးခွန်းပြန်ဖြေရမယ်ဆိုရင်တော့ကျွန်တော်တို့ကတော့ backup strategy တော့ကျွန်တော်တို့ထားမှာဖြစ်ပါတယ
်နောက်တစ်ခုကအခုကွန်ဆော့ဆော့ပြောဆိုမြန်မာပြည်တွင်းမှာပြဿနာတွေသိမ့်များတဲ့အဓိကအတိတ်အဆောင်မခံနိုင်တဲ့ကိစ္စတွေပေါ့လေမီဒီယာသမားတွေအတွက်သိခက်ရခဲစေလောက်ရမဲ့သတင်းတွေရှိရဥပမာ communal violence ဖြစ်နေတဲ့ကိစ္စမျိုးတွေအဲ့ဒီကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်တွင်းကမီဒီယာတွေကင်တွယ်ဘုံဘောသူတို့ဟာတာဝန်ကြီးကြီးတာဝန်စီးစီးနဲ့မမကန်ကင်တွယ်နိုင်ကြရလို့ကောင်းဆိုထင်ပါလား
ပြောတော့အရင်ခတ်ပါတယ်ဒီအစိုးရပိုင်သတင်းစာတွေကတော့လွတ်လွတ်စပယ်ပြောရဲကိစ္စလေးတွေကျွန်တော်တို့တွေးကြရတယ်ဒီ communal violence တွေစခဲ့တော့ဆိုရင်တချို့အတုံးလုံးတွေကိုတစ်ဖက်ကိုဆွဆွဲတဲ့အတုံးလုံးတွေကိုစပြီးတုံးခဲ့တာကအနားတော့တကယ်တော့ private သတင်းစာတွေတည်းစရင် weekly တွေတည်းစရင်အစိုးရသတင်းစာတွေကစတုံးခဲ့တာပါတမင်နေတဲ့ကိုရည်ရွယ်ပြီးတော့ဖန်တီးသလားတော့မေးခွန်းထုတ်เสียရတယ်ဖြစ်ခဲ့ပါတယ်ဆိုတော့အခါကျတော့ဒါတွေကိုကျွန်တော်တို့ကဒီလို communal violence တွေအလားဒီ ethnic conflict တွေကတကယ်ကိုဝါရင်တရင်သာဆရာကြီးတွေတောင်မှဘယ်လိုပြောရမလဲအရင်ခက်ခဲတဲ့ story တခုကိုရေးပြပေါ်ပြရတာဖြစ်ပါတယ်တာမန် lightweight ဖြစ်တဲ့သူတွေတွားပြီးရေးလို့မရပါဘူးဆိုတော့အရင်အကဲဆက်တဲ့ issue ဖြစ်တဲ့ဒါဒီ story ကိုဘလို့ပေးသက်ကိုပြောမလဲဆိုတာလေကျွန်တော်တို့အရင်ရေးကြည့်တဲ့ကာလဖြစ်တယ်ဆိုတော့တချိန်တည်းမှာပဲဒီ conflict ဖြစ်နေတဲ့နေရာတွေကို access ပေးမှာလားဆိုတာလေကျွန်တော်ထင်တယ်အခုလည်းဒီအခက်အခဲရှိတဲ့ကိစ္စတစ်ခုပါတစ်ခုဖြစ်ပါတယ်ရခိုင်ပြည်မှာဖြစ်တဲ့ကိစ္စဆိုရင်လည်းကျွန်တော်ထင်တယ်ရခိုင်ပြည်သူပြည်သားတွေရဲ့ဟလာခံစားမှုတွေအဲသူတို့တွေကြုံတွေ့နေရတဲ့ဒုက္ခတွေသူတို့ရဲ့ feeling တွေသူတို့ရဲ့ sentiment တွေဖြစ်နေတဲ့ဟာတွေနော်အဲ့ဒါတွေကိုလည်းအများကြီးတင်ပြပေးဖို့လိုမယ်လို့ကျွန်တော်တို့ထင်ပါတယ်
မြန်မာနိုင်ငံအာဏာပိုင်တွေကတော့တကယ်လွတ်လပ်တဲ့မီဒီယာတွေကိုအတိုင်းပြည်အတွက်လိုအပ်တယ်ဆိုပြီးတော့သူတို့သဘောပေါက်ကြတယ်ထင်ပါသလားအခုမီဒီယာဖွင့်ပေးရတယ်ဆိုတာအပြင်ပကဖီအားတွေကြောင့်အပြင်ပမှာအမြင်ကောင်းအောင်ပေါ့လေဒါလူကြားကောင်းအောင်လုပ်နေရတယ်ထင်သလားသူတို့ခုနကတကယ်မီဒီယာလွတ်လပ်မှုရဲ့တန်ဖိုးကိုတကယ်ထက်ထဲဝင်နားလဲသဘောပေါက်လို့ခွင့်ပြုလာတယ်လို့ထင်ပါသလား
အဲ့ဒီမိကောင်ကတော့MON သူတွေကိုမေးတာပဲကောင်းပါတယ်ဝင်းကြီးဦးအောင်ကြီးတွေဝင်းကြီးဦးရဲ့ထွတ်တော်ပေါ့လေဒါပေမဲ့ကျွန်တော်အနေနဲ့ဖြေရမယ်ဆိုရင်တော့ဒီ ဒီအစိုးရထဲမှာလည်းမီဒီယာရဲ့ value ကိုတန်ဖိုးကိုသိတဲ့သူတွေရှိသလိုမီဒီယာဆိုတာငါနဲ့မတူရင်ငါရန်သူပဲလို့သတ်မှတ်သူတွေလည်းအများကြီးကြံနေသေးတာကိုတွေ့ရပါတယ်အဲမီဒီယာဟူတဲ့ကပိုင်းဆောင်တက်တစ်ခုလို့မိမိရဲ့ mouth piece လို့ဟလာအဲမိမိရဲ့ all and တစ်ခုလို့မိမိရဲ့ political agenda တစ်ခုကိုတုံးချမယ်ဆိုတဲ့သူတွေကအများကြီးတွေ့နေသေးတာကျွန်တော်တွေ့ရတယ်ဆိုတော့အဲ့ဒါကတော့ကျွန်တော်ဆွေးရုံမှုတစ်ခုလို့ကျွန်တော်ထင်တယ်မကြာသေးခင်ကပဲအတီးပြုတ်လို့မရတဲ့ဟာ chemical weapon ဆိုတဲ့စက်ရုံတစ်ခုကိုတွားပြီးတော့ရေးခဲ့လို့ unity ရဲ့သူတွေဖမ်းနေရမျိုးတွေကျွန်တော်တွေ့ရတယ်ဆိုဒါမျိုးဆိုရင်ကျွန်တော်ဆိုရင်ဖြစ်စေချင်တာကတော့မဟုတ်ဘူးဆိုရင်အာတခြားမီဒီယာတွေပါအကုန်လုံးဖိတ်ပြီးတော့အဲ့ဒီစက်ရုံကိုခေါ်ပြလိုက်တာပိုမကောင်းဘူးလားဒါမှမဟုတ်ရင်လည်းဒီသတင်းမှားရင်မှားတယ်ဆိုပြီးတော့ rebel လုပ်လို့မရဘူးလားဆိုတော့အဲ့လိုပဲခုနအခုမေးသွားသလို community violence ကိစ္စတွေမှာရောတခြား corruption ကိစ္စတွေမှာရောအစိုးရရဲ့ project ကိစ္စတွေမှာရောရေးတဲ့ကိစ္စတွေမှာပထမမှုတွေရေးတဲ့ကိစ္စတွေမှာဖော်ထုတ်တဲ့တင်းစာတွေကိုသူတို့ရန်သူလို့တတ်မှတ်လာတဲ့ကိစ္စနော်ဒါပေမဲ့ color တုံးတဲ့သူတွေကျတော့သူတို့ဘာမှမလုပ်တာမျိုးတွေလည်းရှိတယ်သူတို့ဘက်ကလိုက်ပြီးရေးပြီးတော့ရေးချင်လို့ရေးနေတဲ့သူတွေကိုလည်းသူတို့ဘာမှမပြောတာမျိုးရှိတယ်ဘာကြောင့်လဲဆိုတော့သူတို့ရဲ့သူတွေသူတို့ဘက်သားတွေဖြစ်တဲ့တို့ကြောင့်
ဟုတ်ကဲ့နောက်ဆုံးမေးချင်တဲ့မေးခွန်းက2015ရွေးကောက်ပွဲနီးလာပြီဖြစ်ပါတယ်အဲဒီရွေးကောက်ပွဲမှာအာနာလက်ရှိပါတီနဲ့ပြည်သူထောက်ခံမှုတော်တော်အင်အားကောင်းတဲ့ပါတီတို့အကျိတ်နဲ့ပြန်ရမယ့်ပွဲလည်းဖြစ်တယ်ဆိုတော့တချို့နိုင်ငံတွေမှာကျွန်တော်အိန္ဒိယနိုင်ငံတွေမှာလည်းပဲဒီရွေးကောက်ပွဲကာလမှာမီဒီယာသမားတွေဟာအတော်လေးအန္တရာယ်တွေ့ရတာတွေကြုံရပါတယ်ဆိုတော့မြန်မာနိုင်ငံ2015ရွေးကောက်ပွဲကိုမီဒီယာသမားတွေအနေနဲ့အန္တရာယ်ကင်းကင်းနဲ့မျက်မျက်တာတာအာရေးသားတင်ပြခွင့်ရရှိနိုင်မယ်လို့မျှော်လင့်ပါသလားကောဘ
ာမျှော်လင့်ပါဘူးကျွန်တော်တင်တာတော့အားလုံးကြိုပြင်ထားတာကောင်းမယ်လို့ထင်ပါတယ်ဒီနေရာမှာလည်းတခြားနိုင်ငံတွေမှာတုံးတဲ့ဟာလား training နေ safety standard training နေဆက်အခုချိန်နေဆက်ပြီးတော့အဲ reporter တွေကြားထဲမှာ journalist တွေကြားထဲမှာ editor တွေကြားထဲမှာအဲ့လိုမျိုးလေးတွေကျွန်တော်တို့ဆက်ပြီးတော့တုံးသိမိ training နေပေးသိမိလို့ကျွန်တော်တို့ခံစားရပါတယ်ဘာကြောင့်လဲဆိုတော့ဒီ election ကိုရှုံးမယ်လို့ထင်ရင်show မလို့ထင်တဲ့သူတွေကတော့ balance တွေဖြစ်အောင်အဲ့ဒါ instability တွေမတည်ငြိမ်မှုဖြစ်အောင်သူတို့ပို့လုပ်မှာပဲเนาะခုနလိုမျိုးradical ဖြစ်တဲ့သူတွေအဆွမ်းရောက်တဲ့သူတွေနဲ့မြောက်ပြေးပြီးတော့ဒီဟာပို့ balance ပြောင်းသူတို့လုပ်ကြမှာပဲဆိုတော့နောက်တစ်ခုစိတ်ဝင်စားပါကောင်းတာဥကြစမ်းသားရဲ့အရင်တော့ဖြူမဲဆိုတာအစိုးရကပဲတော့မဟုတ်စိတ်အာဏာရှင်ရပဲဖြစ်ဖြစ်သူတို့ဝေဖန်တဲ့သူနဲ့ထိတ်ကြိတ်တွေ့တာပေါ့အခုကအဲ့လိုဝေဖန်တဲ့ဂျားဂန်တွေဆိုတော့မွေးလာတဲ့တမှာပဲအဲ့ဂျားဂန်နေလိုက်ကိုမွေးပြီးတော့ဂျာဂန်တွေကိုရံပြုတ်ခိုင်းတာတွေဟာလာ attack လုပ်ခိုင်းတာတွေเนาะအဲ့ဒါမျိုးတွေကပိုများလာနိုင်တယ်အဲ့တော့အစိုးရကတော့သူမသိဘူးလို့ပြောမှာပဲအစိုးရနဲ့ပတ်သက်တဲ့သူတွေဒီလိုလုပ်တဲ့သူတွေကတော့သူတို့ဘာမှမပတ်သက်ဘူးလို့ပြောမှာပဲဒါပေမဲ့သူတို့ကဂျာဂန်နဲ့သူတို့အုံချပြီးတော့အဲသူတို့ကိုဝေဖန်တဲ့သူတွေသူတို့တိုက်ခိုက်တယ်ဆိုတဲ့သူတွေဟာလာသူတို့အကြောင်းတွေ export လုပ်တဲ့သူတွေအဲ့ဒါရင်းနဲ့ပတ်သက်ရင်တိုက်ခိုက်နေတဲ့ပတ်သက်လာရင်ဖြစ်ဖြစ်ဒီမိုကရေစီအုပ်စုနဲ့ပတ်သက်လာရင်ဖြစ်ဖြစ်ကဲ critical ဖြစ်တဲ့ media နဲ့ပတ်သက်လာရင်ဖြစ်ဖြစ်အဲ့ဒါဂျာဂန်နေနေစပြီးတော့တိုက်ခိုက်လာမယ်ဆိုတာမျိုးတွေအများကြီးဖြစ်လာနိုင်ပါတယ
်ဥကျဇန်တာရဲ့မြမရေးတုံသက်ချက်ကိုတော့ဗုဒ္ဓဟူးနေ့ညပိုင်းမှာအတိထုတ်လွှင့်ပြီးအခုလိုကြာသာပတိနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုဆက်လက်နားဆင်ရမယ့်သူယုံကြည်ရမှာယူသားမှုဆိုတဲ့အပေါ်မှာဆရာဝန်စာရေးဆရာမမြနှောင်းညိုဘလို့ယုံကြည်သလဲဆိုတာကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင
်ဒီမှာလေငငယ်တဲ့ကယူသားမှုကိုလည်းသူတငဲတာလည်းပါတာပေါ့နော်ဒါပေမဲ့ကိုကိုယ်တိုင်ကပဲယူတာယူသားတယ်ယူသားတဲ့အတွက်ကြောင့်မို့တခုခုဆိုလဲယုံလွဲတယ်ပြောရင်ပြောမယ်ဆိုရင်ပေါ့နော်ဒီမှာပေါ်မှာလိမ့်လိမ့်လဲနေမယ်လို့ထင်ရဲတယ်မောက်ကိုပြောရဆိုရင်ဒီမှာယုံကြည်တာပဲအဲ့တော့တခါခါကျတော့အဲ့လိုအများတန်းယုံနေတာကတော့မကောင်းပေါ့အများတန်းယုံနေတဲ့အခါကျတော့ကိုယ်ပေါ်မှာမယူသားနေတဲ့လိမ့်လဲလက်ပြားနေတာကြီးပြိလိုက်ရတဲ့အခါမှာကျရင်ကိုယုံထားတဲ့လူကကိုယ့်ကိုလိမ့်နေတယ်ဆိုတာပြိလိုက်ရတဲ့အခါမှာတန်ခံစားရတာပေါ့ ဲ့ဒါကြောင့်ဒါမဲ့လေဒီလိုလိမ်တတ်တဲ့လူတွေရှိတဲ့အတွက်မရဲ့ရိုးသားမှုကိုဖြောက်ဖြက်လိုက်မလားဆိုတော့အဲ့လိုကတော့မဖြစ်နိုင်ဘူး။မွေးကလေးကရိုးသားနေတာဖြစ်နေတော့လေ။တစ်ခါခါလဲရိုးသားတဲ့အတွက်ကိုလည်းအားတယ်လို့လည်းသင်စရာလည်းဖြစ်တာပေါ့။တခုခုရွေးချယ်လိုက်တဲ့ရွေးချယ်တဲ့ရွေးချယ်တင်မြောက်တယ်ပေါ့လေအဲ့လိုအားမျိုးတခုရှိရဲဆိုတော့ဒီခါကျရင်ဟောသူကလေဘယ်လိုပဲရတဲ့ရထိုက်လို့ရသွားတာပဲလေအဲ့လိုပဲစိတ်ထဲမှာအောင်းမိတ်နေတယ်ဒါပေမဲ့ဈာထဲမှာကိုလေးစားရတဲ့ကိုထင်ကြီးရတဲ့သူကပြောတာပေါ့လေမဟာတဲ့ရိုးလုံးအကြီးရဲ့တဲ့အဲ့လိုပြောတဲ့ခါကျတော့စိတ်ထဲမှာကိုမရလိုက်တဲ့ဟာကိုယူလို့လို့မရလိုက်တာလားဆိုတော့အဲ့လိုကြီးသင်စရာကြီးကတော့ဖြစ်သွားတာပေါ့လေသင်တာမဟုတ်ပါဘူးခံစားရတာပေါ့နော်ဒါမဲ့လေအဲ့ဒီလိုဒီမဟာယူသားလွန်းနေလို့မချစ်မရဲပြောလိုက်တဲ့သူရဲ့အားပေါ်ကိုဒီမလာပြီးတော့ဒါမတတ်နိုင်ဘူးဒါကိုကမယိုးမသားကောက်ကျစ်လို့ဆိုပြီးတော့ခံခါရနဲ့ဆိုင်ယူလွန်းလို့ယူလွန်းလို့မရလိုက်တာပဲပေါ့ဆိုပြီးတော့တခါအဲ့လိုယူလွန်းတဲ့ဟာကိုလည်းအဲ့မရလိုက်တာကိုလည်းကိုသိတ်မလို့ခြင်းနေလို့ပေါ့နော်သိတ်လို့ခြင်းနေတဲ့ဆိုရင်မှလည်းတနည်းတစ်ပုံနဲ့ပြည့်ရည်ဒီပါလေးရှင်းစီလာမှာပေါ့ဒီလိုကတော့မရှိနေတဲ့အတွက်ကြောင့်မလို့နောက်ဆုံးတော့ခြုံငုံလိုက်ရင်စရရပဲယူသားခဲ့တာဟာအခုချိန်ထိလည်းယူသားပါတယ်ဒီလိုပဲပြောပါမယ
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုတနင်္လာနေ့ညပိုင်းမှာအစ်တနားဆင်နိုင်ပြီးအခုလိုကြာသပတေးနေ့မနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရရှင် VOA American တန်ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရမယ်ခင်ဗျာ
။အမေရိကန်ကွန်ဂရက်စ်လွှတ်တော်ရဲ့တာဝန်ပေးချက်အရကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း200နီးပါးကိုလေ့လာရေးသားထားတဲ့လူခွင့်ရေးဆိုင်ရာနှစ်ပတ်လည်အစည်းအဝေးခန်းစားတစ်ဆောင်ကိုအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနကဖေဖော်ဝါရီလနှောင်းပိုင်းမှာထုတ်ပြန်ခဲ့ပါတယ်။ဒီလူခွင့်ရေးအစည်းအဝေးခန်းစားဟာစိတ်တက်မြင့်မားမှုကိုပြနေုံသာမကအပြည့်စုံဆုံးစိတ်ချရဆုံးတမာတမတ်အကြဆုံးနဲ့တကဘာလုံးရဲ့လူအခွင့်ရေးခြေနေတွေကိုအမှန်တိုင်းသုံးသပ်ထားတဲ့အစည်းအဝေးခန်းစားဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစည်းအဝေးခန်းစားထုတ်ပြန်ရမှာပြောပါတယ်။နိုင်ငံသားတွေနဲ့အရက်ဖက်လူမှုအခွင့်ရေးတွေတားမြစ်ချုပ်ချယ်ခံရမှုနဲ့သဘောထားကွဲလွဲမှုစတဲ့အနှုတ်လက္ခဏာဆောင်တဲ့ဖြစ်ရပ်တွေဟာ2013ခုနှစ်စီထိဆက်ပြီးပါလာနေတဲ့အကြောင်းအစည်းအဝေးခန်းစားမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံအသီးသီးကအစိုးရတွေဟာလွတ်လပ်စွာစုဝေးခွင့်နဲ့တင်ပင်ဖွဲ့စည်းခွင့်စတဲ့နိုင်ငံသားအခွင့်အရေးတွေကိုတားမြစ်ကန့်သတ်ပါတယ်။နိုင်ငံရေးသဘောထားကွဲလွဲမှုတွေကိုပိတ်ဆို့ဟန့်တားဖို့ဥပဒေအသစ်တွေပြဋ္ဌာန်းခဲ့ပါတယ်။အရက်ဖက်လူမှုအဖွဲ့တွေငြိမ်းချမ်းစွာကန့်ကွက်စံတားပြမှုတွေကိုလည်းအင်အားသုံးပြီးတော့ဖြိုခွဲနှိမ်နင်းခဲ့ပါတယ်။လွတ်လပ်စွာထုတ်ဖော်ခွင့်တွေကန့်သတ်မှု၊အင်တာနက်အွန်လိုင်းဆက်သွယ်မှုတွေကိုပိတ်ပင်မှု၊သတင်းတောက်တွေနဲ့သတင်းဌာနတွေကိုပိတ်မှတ်ထားပြီးချုပ်ကင်မှု၊ဒါမှမဟုတ်နိုင်ငံရေးအရာထိုးနှက်ဝေဖန်ချက်တွေအတိုက်ခံပြုမှုတွေကိုလည်းတုတ်တင်ဖယ်ရှားဖို့အစိုးရအတော်များများကဆက်ပြီးဆောင်ရွက်နေပါတယ်။ဥပဒေမဲ့ဖန်ဆီးမှု၊မတရားပြုကျင့်မှု၊ညှဉ်းပန်းနှိပ်စက်မှုနဲ့စန္ဒပြသူတွေအစိုးရနဲ့သဘောထားကွဲလွဲသူတွေကိုတပ်ဖြတ်မှုတွေကျူးလွန်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတော့အကြိမ်ပေါင်းများစွာပြစ်ဒဏ်ကကင်းလွတ်ခွင့်ရနေပြီးတိုင်တန်းခဲ့ရင်လည်းအရေးယူပေးဖို့အစိုးရကညှင်းဆန်ပါတယ်။ပြည်သူတွေပေါ်အကြမ်းဖက်မှုတွေထိခိုက်ဒဏ်ရာရမှုကနေအသက်အန္တရာယ်ဖြစ်စေတဲ့အထိလုံခြုံစိတ်ချရမှုမရှိတဲ့လုပ်ငန်းခွင်အခြေအနေတွေကိုအစိုးရပေါင်းများစွာကလစ်လျူပြုထားပါတယ်။ အလုသမားတွေကအစုအဖွဲ့တွေဖွဲ့ပြီးလူအပ်ချက်တွေကိုတောင်းဆိုတဲ့အခါမှာလည်းနှောင့်ယှက်ဟတ္တခံရမှုတွေကိုရင်ဆိုင်ကြရပါတယ်။ဒါရမကအလုသမားခေါင်းဆောင်တွေကိုအကြံဖက်နှိတ်ကွပ်ခြင်း၊ချိန်ချောက်ဟန်တားခြင်းတွေနဲ့အလုသမားလှုပ်ရှားမှုတွေကိုနှောင့်ယှက်ဆွတ်ဖက်ပါတယ်။နောက်ဆုံးမှာတော့ဘာသာရေးနဲ့တိုင်းရင်းသားလူနည်းစုအဖွဲ့အစည်းတွေအမျိုးသမီးတွေနဲ့ကလေးငယ်တွေလိမ်ပိုင်းဆိုင်ရာစိတ်ခံစားမှုတာမန်ကနေတွေးဖီနေသူတွေမတန်မစွမ်းသူတွေပေါ်မှာဝါရရေးရာဖိနှိပ်မှုတွေအယူသီးမှုတွေဥပဒေကိုမလိုတမျိုးလိုတမျိုးအသုံးချမှုနဲ့မဲပေးပိုင်권လိုနိုင်ငံသားအခွင့်အရေးတွေကိုပိတ်ပင်ဟန်တာမှုတွေကအစိုးရတွေကြောင့်ဖြစ်ပေါ်ထိခိုက်လာစေခဲ့ပြီးဒီလိုထိခိုက်နစ်နာမှုတွေပေါ်မှာလည်းအစိုးရဘက်ကတာဝန်ယူမှုတာဝန်ခံမှုတွေပြက်ကွက်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အခြေခံလူ့အခွင့်အရေးကိုတောင်းဆိုတိုက်ပွဲဝင်နေကြတဲ့ပြည်သူတွေဘက်မှရပ်တည်ပြီးဖိနှိပ်ကန့်သတ်မှုတွေကိုကျူးလွန်တဲ့နိုင်ငံတွေအစိုးရတွေကိုဆက်ပြီးပြောင်ပြောင်တင်းတင်းပြောဆိုသွားမှာဖြစ်တယ်လို့အဲ့ဒီလိုပြောဆိုမှုတွေပေါ်မှာလည်းနှောက်နှေးတွန်းဆုတ်မှာမဟုတ်တယ်လို့တောင်းပန်မှာလည်းမဟုတ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားခဲ့ပါတယ်ရှင
်အမေရိကန်စုရရဲ့သဘောထားအမြင်အာဘကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။မကြာခင်မှာကျမတို့ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းစီရင်စင်တွေအဆုံးသတ်တော့မှာပါ။အခုထုတ်လွှင့်တင်ရတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။ဒီကနေ့မနေ့ဖက်အစည်းအဝေးအဆုံးမတက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံရေးမှာဆက်ပြီးတော့ဝင်ဆွတ်ဖက်နေမယ်ဆိုရင်ရုရှားအနေနဲ့တံပိုးပေးဆက်ရအောင်အနောက်နိုင်ငံတွေကလုပ်တော့မယ်လို့အမေရိကန်သမ္မတဘရက်ကိုဘာမာကဗိုလ်ဒဟူးနေမှာထပ်ပြီးတတိပေးလိုက်ပါတယ်။မစ္စတာအိုဘားမားဟာအင်ပြူတော်မှာယူကရိန်းယာယီဝန်ကြီးချုပ်အာစင်ဂျီယက်စင်ယုကနဲ့အတူပြောခဲ့တာပါ။မိမိတို့ဟာယူကရိန်းနိုင်ငံနဲ့အတူတကွရပ်တည်သွားမယ်လို့မစ္စတာအိုဘားမားကဧည့်သည်ဝန်ကြီးချုပ်ကိုပြောပါတယ်။အမေရိကန်ရဲ့ထောက်ခံမှုအပေါ်ကျေးဇူးတင်ကြောင်းဝန်ကြီးချုပ်ယက်စင်ညုကပြောခဲ့ပြီးသူ့အစိုးရဟာရုရှားနဲ့စကားပြောဖို့လုံးဝအဆင်သင့်ဖြစ်နေပြီးတော့စံထားရှိတယ်လို့ပြောပါတယ်။ပျောက်ဆုံးနေတဲ့မလေးရှားလေရင်အပိုင်းအစတွေတောင်တရုတ်ပင်လယ်ပြင်ထဲမှာမျောနေတာမျိုးဖြစ်နိုင်တဲ့ကောင်းကင်တပ်ပုံတွေကိုပြည်အစိုးရကထုတ်ပြန်လိုက်ပါတယ်။ဒီပုံတွေကိုမလေးရှားက Boring 777ပျောက်ဆုံးသွားတဲ့နောက်တနေ့ဖြစ်တဲ့တနင်္ဂနွေနေ့ကရယူခဲ့တာဖြစ်ကြောင်းပြည်အစိုးရရဲ့ကြေညာချက်ကိုကိုးကားပြီးအစိုးရအပိုင်းသတင်းဌာနကဖော်ပြပါတယ်။အဲ့ဒီပုံတွေကိုဗိုလ်ဒူးလေးရောက်မှထုတ်ပြန်လိုက်တာပါ။ပုံတွေထဲမှာပင်လယ်ပြင်ထဲမှာမျောနေတဲ့ကြီးမားတဲ့အရာဝတ္ထုသုံးခုကိုတွေ့ရပြီးမလေးရှားနဲ့ကမ္ဘောဒီးယားနှစ်နိုင်ငံရေပိုင်နဲ့ကြားမှာတွေ့ရတာဖြစ်ပါတယ်ဒီပုံတွေကိုပျောက်ဆုံးချက်လျင်ပြန်တန်းတဲ့မူလလမ်းကြောင်းပေါ်မှာတွေ့ရတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချင်းတွေဟာပြီးခဲ့တဲ့အောက်တိုဘာလကတည်းကဆိုရင်ပူပြီးဆိုးရွားလာနေတယ်လို့မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးထောမတ်အိုယေကင်ဒါနာကပြောလိုက်ပါတယ်ငကူကတည်းကယိုယွင်းနေတဲ့အခြေအနေဟာဆက်ပြီးဆိုးရွားလာနေတာလို့မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာစာမျက်နှာ22မျက်နှာပါအစီရင်ခံစာမှာမစ္စတာကင်ဒါနာကပြောထားတာပါမြန်မာနိုင်ငံတွင်သတင်းမီဒီယာလွတ်လပ်မှုတွေရှိလာပြီးမြန်မာမီဒီယာတွေအတွက်ရှေ့လျှောက်ရင်ဆိုင်ရာဥပဒေစင်ခေါ်ချက်အတော်များများရှိနေသေးတယ်လို့ရန်ကုန်မှာကျင်းပခဲ့တဲ့မီဒီယာညီလာခံတွင်သတင်းသမားတွေဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ဒီကနေ့အတွက်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးခဲ့တာပါဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုအောင်လွင်ဦးဖြစ်ပြီးအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်ရှင်ကျွန်မကတော့ခွာညိုပါညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.